ပြင်သစ်ပိုင်လျှက်စစ်တပ်အားနဲ့တရုတ်ပို့ဆောင်ရေးကုမ္ပဏီကအဂတိလိုက်စားမှုနဲ့လက်ငွေပေးမှုတွေပြုလုပ်ခဲ့ကြောင်းဝန်ခံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုကိုဒဏ်ငွေဒေါ်လာ982တန်ပေးဆောင်မှုသဘောတူညီလိုက်ပါတယ်။ Elstorm Power ကုမ္ပဏီအနေနဲ့အမေရိကန်ဒေါ်လာတန်10ခန်းရှိတဲ့ပမာဏကိုကမ္ဘာအနှံ့မှာလက်ငွေတွေပေးခဲ့မှုနဲ့ဒဏ်ငွေပေးဆောင်မှုသဘောတူညီခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတရားရေးဌာနကပြောပါတယ်။လက်ငွေပေးခဲ့တဲ့တိုင်းပြည်တွေမှာတိုင်းပြည်တွေကတော့အင်ဒိုနီးရှား၊ဆော်ဒီအာရေဗျ၊အီဂျစ်နဲ့ဘာဟားမတ်နိုင်ငံတွေပါဝင်ပါတယ်။Elstorm ကတက်ဆိုင်ရာတိုင်းပြည်တွေရဲ့အစိုးရဝန်ထမ်းတွေကိုလက်ထိုးခဲ့တယ်လို့လျှက်စစ်ဖြန့်ဖြူးရေးစနစ်နဲ့ဆက်သွယ်ရေးစီမံကိန်းတွေနဲ့ဆိုင်တဲ့အချက်လက်အတုတွေပြုလုပ်ပြီးတော့နိုင်ငံပိုင်စီမံကိန်းတွေအဖြစ်ရရှိအောင်ကြိုးပမ်းခဲ့တယ်လို့ပြောပါတယ်။ဒီကုမ္ပဏီကိုအမေရိကန်ပြည်ထောင်စုနိုင်ငံရဲ့ခြားအခရီးလိုက်စားမှုတက်ဖြည့်ရေးအဥပဒေအရတရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းသိရပါတယ်။